ရွှေဒဂုံစီရီတော်ကိုထိခိုက်မဲ့အန်ဒီရဲ့တွေ့ကြုံနေလာမှုတန်ဃာတော်တွေနဲ့ဖွဲ့စည်းထားတဲ့ရွှေဒဂုံစီရီတော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကကန့်ကွက်ခဲ့တာကြောင့်ရွှေဒဂုံစီရီတော်အနီးမှာဆောက်လက်စဒဂုံစီတီစီမံကိန်းရပ်ဆိုင်ပေးမယ်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကဇွန်လ20ရက်နေ့စနေနေ့မှာကြေညာပေးလိုက်ပါတယ်။ဒဂုံစီတီစီမံကိန်းကိုရပ်ဆိုင်ပေးဖို့အတွက်ထွတ်တော်အမတ်တချို့ကရန်ကုန်တိုင်းထွတ်တော်မှာအခုလဇန်ပိုင်းကအစိုးတင်သွင်းခဲ့ပေမဲ့ပေချခံရပြီးတန်ဃာတော်တွေကထပ်မံတောင်းဆိုခဲ့တာကြောင့်အဲ့ဒီစီမံကိန်းကိုရပ်ဆိုင်မှုဖြစ်လာခဲ့ရတာဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်
။ရန်ကုန်မြို့ရွှေရုံဇီဒီဖျားလန်းနဲ့ကဘာအေးဖျားလန်းကြားကတက်မတော်စီယုံကျုပ်ပိုင်းဧက80လောက်ရှိတဲ့မြေကိုဒဂုံစီတီစီမံကိန်းတည်ဆောက်ဖို့စစ်တပ်ကငှားရမ်းထားတာဖြစ်ပါတယ်။အကယ်၍အဲ့ဒီနေရာမှာအဆောက်အဦကြီးတွေတည်ဆောက်ဖို့ပြင်ဆင်လာမယ်ဆိုရင်ရွှေရုံဇီဒီတော်ရဲ့အောက်ခံမြေကြီးအတွက်အန္တရာယ်ရှိလာနိုင်တာမို့ပညာရှင်တွေကဆွေးနွေးတင်ပြတဲ့အပေါ်ဒဂုံစီတီစီမံကိန်းကိုရပ်ဆိုင်ပေးဖို့ရန်ကုန်တိုင်းလွှတ်တော်အတွင်းဒီလာဇန်းပိုင်းမှာအစိုးတရတင်သွင်းခဲ့ပေမဲ့အဲ့ဒီအစိုးကိုပယ်ချခဲ့တာဖြစ်တယ်လို့ရန်ကုန်တိုင်းတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်
။ရွှေဒဂုံကိုကာကွယ်ပါဆိုတဲ့ဆွေးနွေးပွဲကြီးတစ်ခုပေါ့နော်ပြီးခဲ့တဲ့လကလုပ်ခဲ့တယ်ပေါ့နော်။လုပ်တော့ရွှေဒဂုံကုန်းတော်ကတိန်ကုတ်တရကုန်းတော်ကြီးကသူကတဲ့ဖက်နဲ့ဂဝင်မြေနဲ့ကုန်းတော်ကြီးပေါ်မှာဖျားရက်တည်ရှိတာပေါ့နော်။အဲ့တော့ဖျားကြီးရဲ့အောက်မှာဒီရေကျော်တွေအဲ့ဒီတရဝါဝရေကျော်တွေကဖျားပတ်ဝန်းကျင်မှာလုပ်တဲ့စောက်လုပ်ရေးစီမံကိန်းအသီးသီးတွေကြောင့်အောက်မှာရှိတဲ့ရေကျော်မြေကျော်တွေပြောင်းလဲသွားနိုင်တယ်ဆိုတဲ့ပညာရှင်ရဲ့ခန့်မှန်းချက်ကအတိအမြင်ပေါ်ထွက်လာတယ်ပေါ့။အဲ့ဒါကြောင့်မလို့ဒါဖြစ်တဲ့ကိုယ်စီတော်ကြီးရဲ့ဒီကိုကာကွယ်ဖို့အတွက်လုပ်တော်မှတင်တဲ့အဆိုကဆိုကာကွယ်ဆောက်ရှောက်ဖို့ဥပဒေရေးပေးဖို့အဆိုပေါ့နော်။အဲ့ဒါလည်းရှုံးတယ်
အခုလိုအစိုးရရှုံးနိမ့်ခဲ့ပြီးနောက်မှာရွှေဒဂုံစီတီတော်ရင်ဆိုင်ရမယ့်အန္တရာယ်တွေအတွက်စိုးရိမ်နေကြတဲ့တန်ဃာတော်တွေကဒဂုံစီတီစီမံကိန်းကိုရပ်ဆိုင်ပေးဖို့ထပ်မံကန့်ကွက်တောင်းဆိုလာကြပါတယ်။ဇွန်လ20ရက်မနေ့တုန်းကတော့တန်ဃာတော်တွေအများစုနဲ့ပါဝင်ဖွဲ့စည်းထားတဲ့ရွှေဒဂုံစီတီတော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကိုရန်ကုန်တိုင်းအစိုးရနေဆက်ရေးရနဲ့လုံခြုံရေးနယ်လုံဝန်ကြီးဘူမူကြီးတင်ဝင်းနဲ့ရန်ကုန်တိုင်းတိုင်းမှုဘူရုတ်ထွန်းထွန်းအောင်တို့ကဖိတ်ကြားတွေ့ဆုံပြီးဒဂုံစီတီစီမံကိန်းကိုရပ်ဆိုင်သွားမယ့်အကြောင်းနှုတ်ကပတ်ပေးခဲ့တယ်လို့ဒေါက်တာညိုညိုသိန်းကပြောပါတယ်
။ဟိုရွှေဒဂုံကာကွယ်ရေးဆောက်ရှောက်အသင်းဆိုတာဒါဖွဲ့ထားတယ်လေ။ဖွဲ့ထားတော့အဲ့မှာရွှေဒဂုံကာကွယ်ဆောက်ရှောက်ရေးအသင်းကဖုံးဖုံးနေပါတာပေါ့။အော်ဖြစ်ဖြစ်တော့ကျမအဆိုကရန်ကုန်တိုင်းမှာရှုံးသွားတဲ့အခါကျတော့အဲ့ဒီနေ့ပဲဖုံးဖုံးကြီးကကျမကိုဖုန်းဆက်ပြီးတော့နေတယ်လေ။ဘာလို့ဒီလိုဖြစ်တာလဲဆိုတော့ဒီလိုပဲဖုံးဖုံးကြီးရန်ကုန်တိုင်းကြီးသွတ်တော်ကတော့ပယ်ချလိုက်ပါတယ်။ဒါကိုဆင်းရဲလို့မရပါဘူးလို့ပြောတော့အခါအဲ့ဒါဒီနေ့တိုးတယ်တဲ့။ညီလာခံလုပ်မယ်အကြီးလုပ်မယ်တဲ့ဆိုပြီးတော့ဒီဖုံးဖုံးကြီး18ရက်17ရက်ထင်တယ်လောက်ကြတယ်။လောက်ကြတဲ့အခါကျတော့တော်တော်လေးဟိုလူတွေကြားထဲမှာသိသွားတာပေါ့နော်။အဲ့လိုဖြစ်သွားတဲ့အချိန်မှာအဲ့ဒါကိုနေလုံပေါ့နော်။ကျမတို့နေဆိုင်ရေးရနဲ့လုံခြုံရေးဝန်ကြီးပေါ့နော်။ဒီစိမ်ချောင်းမှာတွေ့ကြတယ်တွေ့ကြပြီးတော့အဲ့ဒီမှာရန်ကုန်တိုင်းတိုင်းမှုနဲ့ရန်ကုန်တိုင်းနယ်လုံးဝန်ကြီးတွေကဖုံးဖုံးတို့ကတိပြုလိုက်တယ်လို့ပြောတယ်15ရက်အတွင်းမှာသူတို့ရက်ဆိုင်နဲ့စာထုတ်ပေးမယ်ဆိုပြီးတော့ပြောတယ်တဲ့အဲ့တော့ကျမဆက်ကြည့်ရမှာပေါ့လေတကယ်ထုတ်ပေးလားမထုတ်ပေးလားဆိုတာ
ရွှေဒဂုံစီတီတော်ဟာတကယ်တော့မြန်မာနိုင်ငံအတွက်ရောကဘာမှာပါအထင်ကြီးဖြစ်တာကြောင့်သာသနာရေးအတွက်ရောတမိုင်းဆိုင်ရာအမွေနှစ်အတွက်ပါတန်ဖိုးထားထိန်းသိမ်းဖို့လိုတယ်လို့ရန်ကုန်တိုင်းအစိုးရရခိုင်တိုင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကလည်းထောက်ပြပါတယ်
။ရွှေဒဂုံဖျားဆိုတာတကဘာလုံးမှာရှိတဲ့ဗုဒ္ဓဘာသာတွေရဲ့တကယ်အထွတ်မြတ်လေးဖြစ်တယ်။နောက်ပြီးတော့အဲ့ဒီနေရာကတဲဆန်တဲ့နေလို့ပြောတယ်။တဲဆန်တဲ့နေဆိုတော့အောက်မှာရေကျော်ရှိတယ်။ဒီနေရာမှာပိုင်တွေအနေကြီးရိုက်ပြီးတော့ဆောက်ကြီးဆောက်လိုက်ရင်အဲ့ဒီရေကျော်ပြောင်းသွားပြီးတော့ရေကျော်ကရွှေဒဂုံဖျားရဲ့ကိုယ်ကိုသွားထိုးရင်ရေသားပြော့ပြီးတော့ဒါအန္တရာယ်ရှိတယ်ဆိုပြီးတော့ပညာရှင်တွေလည်းအဲ့လိုသုံးသပ်ကြတယ်။အဲ့ဒါကြောင့်ကန့်ကွက်ကြတယ်ရွှေဒဂုံဖျားဖြိခိုက်မဲ့ဟာဆိုရင်ကျွန်တော်တို့မြန်မာနိုင်ငံသားတွေနေနဲ့ဘလို့မှမဖြစ်မခံနိုင်ဘူး
။အခုလိုရပ်ဆိုင်ခံရတော့မယ်ဆိုတဲ့ဒဂုံစီတီစီမံကိန်းဟာအများကဝေဖန်ထောက်ပြနေသလိုတကယ်တမ်းမှာအန္တရာယ်မရှိနိုင်ဘူးလို့ဒဂုံစီတီစီမံကိန်းတာဝန်ရှိသူတွေကမကြသေးမီကပြန်လည်ရှင်းလင်းခဲ့တာမျိုးရှိပါတယ်ခင်ဗျာ။